လညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ American Basketball အကျော်အမော် Kobe Bryant တနင်္လာနေ့တုန်းကရဟယင်ပြတ်ကျတေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။တရားစွဲခံနေရတဲ့ American သမ္မတ Donald Trump အမှုအတွက်နောက်ထပ်တက်သေးတွေခေါ်ယူစစ်ဆေးဖို့အတွက် Democrat အမတ်တွေဘက်ကထပ်မံတောင်းဆိုနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်တနင်္လာညနေခင်းအတွက်တော်ရရှင်နေနာဆရာမကတော့တရုတ်နိုင်ငံဝူဟန်မြို့ကစခဲ့တဲ့ကိုရိုနာဗိုင်းရပ်ရောဂါပိုးကူးစက်နှုန်းဟာပိုပြီးတော့အကောင်လာနေပြီးတော့ကမ္ဘာတစ်လွှားမှာတော့လူပေါင်း 3,000 နီးပါးရောဂါကူးစက်ခံနေရပါတယ်တရုတ်မှာလည်းလူပေါင်း 56 ဦးထက်မနည်းသေဆုံးခဲ့တာကြောင့်အစိုးရတွေကဒီရောဂါကူးစက်မှုကိုတားဆီးဖို့ကြိုးပမ်းနေကြပါတယ်တရုတ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်ဆက်နယ်မြေတွေထိစပ်နေတဲ့ဂိတ်အဝင်အထွက်အခြေအနေဘယ်လိုရှိပါသလဲ
လူတွေတိကတော့ပြုကတာရှိရပြလိုက်တယ်ဆိုတော့ကျွန်တော်တို့ကအတက်တာနဲ့စေးရတယ်ဒီလိုအပ်တဲ့ခြားတိုင်းနာတို့ပါစစ်စစ်တိုင်းပါကျွန်တော်လုပ်နေပါလေဆက်ဟိုမပြောခင်းနဲ့
ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်လူစွာအရင်မြင့်ဝင်ကြီးပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်အမေရိကန်ပြည်ထောင်စုမှာလည်းဗိုင်းရပ်ပိုးရောဂါကူးစက်ခံရတဲ့အခြေအနေတွေနဲ့သိရအောင်လို့ကူးစက်ရောဂါအထူးကူဆရာဝန်တဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
American basketball အကျော်အမော် Kobe Bryant ဟာတနင်္ဂနွေနေ့တုန်းကရဟယင်ပြတ်ကျတေဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။ Los Angeles မြို့ပြင်နာက Calabasas မြို့ပေါ်ရဟယင်ပြတ်ကျမှုအတွင်းမှာအသက်42နှစ်အရွယ် Kobe Bryant သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟယင်ပေါ်ပါသွားသူ6ယောက်လုံးတေဆုံးခဲ့ကြတာပါ။သူ့သမီးရဲ့ basketball ပွဲကိုအသွားရဟယင်ပြတ်ကျခဲ့တာဖြစ်ပါတယ်။သူ့သမီးအသင်းမှ Kobe Bryant ကနီးပြလုပ်ပေးနေတာပါ။Kobe Bryant ဟာရင်ကျောပိတ်ဆို့မှုများတဲ့ Los Angeles Garland တွေကိုရှောင်ဖို့သူ့ရဲ့ကစားပွဲတွေကိုရဟယင်နဲ့သွားတယ်ဆိုတာလူသိများပါတယ်။ဘာကြောင့်ရဟယင်ပြတ်ကျတယ်လဲဆိုတာ American ပြည်ထောင်စုတာဝန်ရှိသူတွေရဲ့အခုအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟယင်ပြတ်ကျတဲ့နာလူတွေမလာဖို့တောင်းဆိုထားပါတယ်။ပြတ်ကျခဲ့တဲ့နေရာနာရောက်အောင်သွားဖို့အခက်အခဲရှိသလိုသူ့ပရိသတ်တွေကလည်းအဲ့ဒီဘက်ကိုလာနေကြတာမို့စုံစမ်းစစ်ဆေးသူတွေအနေနဲ့အနှောက်အယှက်ဖြစ်နေတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ Kobe Bryant ဟာဘတ်စကတ်ဘောသမိုင်းမှာအထူးကျွန်ဆုံးအားကစားသမားတစ်ယောက်ဖြစ်တယ်လို့သမ္မတ Donald Trump ကပြောပြီးတော့ Kobe နဲ့သူ့သမီးတို့တည်ဆုံသွားတဲ့အတွက်သူနဲ့သူ့ဇနီး Melania တို့ကကြာရည်သူမိသားစုအတွက်ဝမ်းနည်းကြောင်းပြောကြားလိုတယ်လို့ Twitter ပေါ်မှာရေးသားပါတယ်။ကိုယ်တိုင်ဘတ်စကတ်ဘောဝါသနာရှင်ဖြစ်တဲ့သမ္မတ Hon Barack Obama ကလည်းဘတ်စကတ်ဘောရဲ့ကဏ္ဍဝင်ကစားသမားဖြစ်တဲ့ Kobe ဟာသူ့ရဲ့နောက်ထပ်အသေးပဲရှိတဲ့စာမျက်နှာသစ်ကိုခုမှစဖွင့်စားပဲရှိသေးတယ်လို့ Twitter ပေါ်မှာရေးသားပါတယ်။ဒါရင်မကအားကစားလောကတွေကအပြင်တခြားသူ့ရဲ့ပြိသက်တွေကလည်းနှမျောတတဝမ်းနေကြောင်ပြောနေကြပါတယ်။ချေးစားဘတ်စကတ်ဘောကစားသမားအဖြစ် Los Angeles Lakers အသင်းမှအနှစ်20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန် Olympic ရွှေတံဆိပ်2ချိန်အပြင် Basketball ဆိုင်ရာထူးချွန်ဆုပေါင်းအများအများရခဲ့တာပါသူဟာ2016ခုနှစ်မှာ NBA ကနေအနားယူခဲ့ပြီးလက်ရှိသူ့သမီး Gianna ရဲ့ Basketball အသင်းမှနီးပြလုပ်ပေးနေတာဖြစ်ပါတယ
်တရုတ်ဝန်ကြီးချုပ်လီကစ်ချန်ဟာ Coronavirus ကူးစက်ပြန့်နှံ့မှုတွေအဆိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့တွားရောက်ပြီးတော့ကျန်းမာရေးအရာရှိတွေကိုတွေ့ဆုံခဲ့တယ်လို့ပဲရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးကြည့်ရှုပါတယ်။အခုဆိုရင်တော့ coronavirus ကြောင့်မလို့သေဆုံးတဲ့အရေအတွက်ဟာ82ဦးရှိသွားပါပြီ။ဝူဟန်မြို့ကဆိုလို့ရှိရင် coronavirus ကူးစက်မှုအဓိကနေရာလို့ဖြစ်နေတာပါ။ virus မပြန့်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိနေတဲ့လူတွေကိုတရုတ်စွာကနေပြီးတော့တွာလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လို့လည်းတရုတ်နှစ်တကူပိတ်ရက်ကိုနောက်ထပ်3ရက်တိုးပြီးတော့တနင်္ဂနွေနေ့မှာကြေညာထားပါတယ်။တရုတ်ကျမအရာရှိတွေထုတ်ပြန်တဲ့နောက်ဆုံးစီးရင်အရာဆိုရင်တော့ဗိုင်းရပwithကြမလို့ဖြားနာနေသူစုစုပေါင်း 2,900 ကျော်ရှိသွားပြီလို့သိရပါတယ်။တရုတ်ပြည်ပမာဆိုရင်တော့ Australia, Canada, ပြင်သစ် Hong Kong, Japan, Macau, Malaysia, Nepal, Portuguese, Singapore, South Korea, Taiwan, Thai, American နဲ့ Vietnam နိုင်ငံတွေမှာပါ Coronavirus ရောဂါကူးစက်ခံရသူတွေတွေ့ထားရပါတယ်။ကူးစက်ခံရသူအများစုကတော့ဝူဟန်မြို့ကိုသွားလာခဲ့သူတွေဖြစ်ပြီးတော့ကျန်သူတွေကတော့အဲ့ဒီကိုသွားလာခဲ့သူတွေနဲ့ဆက်နွယ်ထိစပ်မိသူတွေဖြစ်ကြပါတယ်။ယောဂပိုးကြောင့်တည်ဆုံးသူတွေကတော့တရုတ်နိုင်ငံပြင်ပမှာမကြားရသေးပါဘူး။အမေရိကန်ပြည်ထောင်စုမှာဆိုရင်တော့ယောဂပိုးကူးစက်ခံထားသူ ငါဦးရှိသွားပြီဆိုပြီးတော့အမေရိကန်ယောဂထိန်းချုပ်ရေးဘုတ်ဌာနနဲ့အသက်ရှူလမ်းကြောင်းယောဂကာကွယ်ရေးဌာနရဲ့အကြီးအကဲနန်စီမစ်ဆနီယာကတင်းဦးတင်နေမှာအတည်ပြုပြောပါတယ်။ဒါ့အပြင်ပြည်နယ်26ခုမှာတန်တရာလူနာ100လောက်ကိုစောင့်ကြည့်နေတယ်လို့ဆိုပါတယ်။တရုတ်မျိုးသားကျန်းမာရေးကော်မရှင်နာမင်းကြီးကတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်လို့အနေချင်းပဲသိထားတယ်လို့ပြောပါတယ်။ဆရာဝန်တွေကတော့ယောဂပိုကူးဆက်ပြီးတော့ယောဂလက္ခဏာပြချင်းဟာတရက်ကနေပြီးတော့14ရက်အတွင်းမှာကြာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီယောဂလက္ခဏာမပြသေးတဲ့ယောဂပြိုးနေတဲ့အချိန်မှာကိုယောဂကူးဆက်နိုင်မှုရှိတယ်ဆိုပြီးသတိပေးထားပါတယ်ခင်ဗျာ။
တရားဆွဲခံရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှေ့နေတွေကအထက်လွှတ်တော်တရားခွင်မှာဆက်လက်ခုခံခြေပလျှောက်ထားနေချိန်မှာပဲနောက်ထပ်တက်တဲ့တွေခေါ်ယူစစ်ဆေးဖို့ဒီမိုကရက်အမတ်တွေဘက်ကထပ်မံတောင်းဆိုနေကြပါတယ်။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေမလုပ်သေး၍ယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေစိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးအကြံပေးဟောင်းဂျွန်ဘိုဒန်ကိုပြောကြားခဲ့တယ်ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာမို့ဒီမိုကရက်အမတ်တွေကထပ်ပြီးတော့တောင်းဆိုနေတာပါ။John Bolton ရဲ့မကြာခင်ထွက်တော်မယ့်စာအုပ်ထဲမှာသူကအခုလိုရေးသားထားတယ်လို့ New York Times သတင်းစာကြီးကဖော်ပြခဲ့ပြီးတဲ့နောက်တခြားသတင်းဌာနတွေကလည်းစာအုပ်သစ်အကြောင်းသိသူတွေရဲ့အပြောကြားချက်တွေနဲ့အတည်ပြုခဲ့ကြပါတယ်။အခုလို John Bolton ကသူ့စာအုပ်ထဲမှာရေးသားထားတယ်ဆိုတဲ့ကိစ္စကိုသမ္မတ Trump ကတော့ဒီကနေ့အစောပိုင်း Twitter ပေါ်မှာဇက်တိုက်ညှဉ်းဆန်းခဲ့ပါတယ်။သူဘယ်တော့မှ John Bolton ကိုအဲ့လိုမပြောခဲ့ကြောင်းတခါဒါကိုစာအုပ်ထဲမှာထည့်ရေးထားရဆိုရင်တော့စာအုပ်ရောင်းကားအောင်ရေးတာပဲဖြစ်မယ်လို့သမ္မတကဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်ယူကရိန်းကစုံစမ်းပေးအောင်နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်ခဲ့တာဟာရုရှားမဟုတ်ဘဲယူကရိန်းဖြစ်တယ်ဆိုတဲ့အမြင်တွေဖြစ်အောင်လို့ယူကရိန်းကအမြင်ဖြန့်ပေးဖို့စီးရေးအထောက်ပံ့ဒေါ်လာတန်400နီးပါးဆိုင်းထားခဲ့မှုဒီဆွဆွဲချက်တွေကိုအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုအပေါ်ဟန်တာနှောက်ယှက်မှုတို့နဲ့သမ္မတထရမ့်တရားစွဲခံနေရတာဖြစ်ပါတယ်
။ယူရိုနိုင်ငံဘက်ဒတ်မြို့တော်ကနိုင်ငံတကာလူမျိုးရေးစုံအတွင်းမှာတနင်္လာနေ့ကဒုံးကျည်လက်နက်ကြောက်ခဲ့တဲ့ဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနကတည်ပြုပြောပါတယ်။ယူရိုဆွေးအနေနဲ့သူ့မှာတာဝန်ရှိတဲ့အတိုင်းအမေရိကန်တွေရဲ့တန်တမာစောက်အုံတွေကိုအကောက်အွယ်ပေးဖို့ကိုလည်းတိုက်တွန်းထားတယ်လို့ပြောပါတယ်။ဒုံးကျည်တွေဘယ်နေရာကိုထိမှန်ခဲ့တယ်လဲဘလောက်ထိအထိကရှိလဲဆိုတဲ့အသေးစိတ်ကိုတော့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကဖြေမတော်ပါဘူး။ဒုံးကျည်တစ်လုံးထက်မကအမေရိကန်တန်ယုံဝင်းတွင်းကိုကြောက်ခဲ့ပြီးတော့လူသုံးဦးကိုထိမှန်ခဲ့တယ်လို့လူညွှန်းတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောထားပါတယ်။အီရတ်ဝန်ကြီးချုပ်အဗ်ဒူလ်အဗ်ဒူမာဟီကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချပြီးတော့ဒီလောက်ရဟာတိုင်းပြည်ကိုဆက်မီးတဲ့ကိုတွန်းပို့အောင်လုပ်တဲ့လောက်ရလို့ဆိုပါတယ်။ဒါ့အပြင်အီရတ်နိုင်ငံထဲမှာရှိတဲ့နိုင်ငံခြားတန်တမန်တွေကိုအီရတ်နိုင်ငံအနေနဲ့ကာကွယ်ပေးမှာဖြစ်တယ်လို့လည်းပြောပါတယ်။အီရန်နိုင်ငံအတွင်းမှာအခုလိုမျိုးတိုက်ခိုက်မှုတွေဒီလပိုင်းအတွင်းဖြစ်လာတာနဲ့ပတ်သက်လို့အီရန်ကကြောထောက်နောက်ခံပြီးထားတဲ့ပြည်သူ့စစ်အဖွဲ့တွေကိုအမေရိကန်ကပြစ်တင်ဝေဖန်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကလေးကဆိုရင်လေအီရန်နဲ့အီရန်ကူညီပေးထားတဲ့ပြည်သူ့စစ်အဖွဲ့တွေကအီရတ်မှာရှိတဲ့အမေရိကန်ဝန်ထမ်းတွေကိုတိုက်ခိုက်မှုအကြိမ်14ကြိမ်ကျော်လုပ်ခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။အီရတ်ဗိုလ်ချုပ်ကွတ်စင်ဆူလမန်နီကိုဘက်ဒက်အပြင်ဘက်မှာအမေရိကန်ဘက်ကလေကြောင်းတိုက်ခိုက်လုပ်ကြံပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားမှာအခြေအနေတွေကပိုပြီးတင်းမာနေပါတယ်။အမေရိကန်တွေအသုံးပြုနေတဲ့အီရတ်လေကြောင်းအခြေစိုက်စကန်တစ်ခုကိုလည်းအီရန်ဘက်ကနေပြီးတော့ဒုံးကျည်တွေနဲ့လက်တုံပြန်တိုက်ခိုက်တာလုပ်ခဲ့ပါတယ
် View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညနေခင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ကြားဖြတ်ဆောင်ရွက်ရမယ့်အချက်တွေကို ICJ တရားရုံးကချမှတ်ခဲ့တဲ့အတိုင်းမြန်မာနိုင်ငံကအပြည့်အဝလိုက်နာလှုပ်ဆောင်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတပ်အမတ်ကြီးအပါအဝင်EU နိုင်ငံတွေကတပ်အမတ်ကြီးတွေတန်ယုံအကြီးအကဲတွေရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့ပြင်းထန်မှုနဲ့အတိုင်းအတာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အင်အားအလွန်အကျွံအသုံးပြုမှုတွေကိုပထမအဆင့်အနေနဲ့ ICJ ကအသိအမှတ်ပြုတဲ့အပေါ် EU ကကြိုးဆိုတယ်လို့ဖော်ပြထားပါတယ်လူတိုင်းအခွင့်အရေးကိုအပြည့်အဝအသိအမှတ်ပြုတဲ့ဒီမိုကရေစီအပြောင်းအလဲတွေလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ ICJ တရားရုံးချမှတ်တဲ့ကြားဖြတ်ဆောင်ရွက်မှုတွေကိုအခွင့်အလမ်းတစ်ခုအနေနဲ့အတုံးချလှုပ်ဆောင်မယ်လို့ EU ကမျှော်လင့်ကြောင်းလည်းဖော်ပြထားပါတယ် မြန်မာအစိုးရဖွဲ့စည်းထားတဲ့ဗမ်မလိုက်စုံစမ်းရေးကော်မရှင် ICOE ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်လို့ထိခိုက်ခံစားရသူတွေအတွက်စာနာကြောင်းသမ္မတဦးဝင်းမြင့်ကမကြာခင်ကပြောကြားခဲ့တဲ့အပေါ်မှာလည်း EU ကကြိုးဆိုတယ်လို့ပြောထားပါတယ်။ကြီးလေးတဲ့ချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုတရားမျှတစွာစီရင်နိုင်ဖို့အတွက်ယုံကြည်စိတ်ချရတဲ့လက်တွေ့အရေးယူဆောင်ရွက်မှုတွေကိုအထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေကလှုပ်ဆောင်ရမယ်လို့လည်းပြောထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်အောင်မြန်မာစစ်တပ်ထဲမှာအဖွဲ့အစည်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အကြံပြုချက်ကိုလည်း EU ကကြိုးဆိုပါတယ်။ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်ရတဲ့အဓိကအကြောင်းရင်းတွေကိုမြန်မာအစိုးရဖြေရှင်းတဲ့နေရာမှာရောမြန်မာနိုင်ငံနေဆက်ဒေသတွေမှာငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအောင်ထည်ဖော်တဲ့နေရာမှာပါ EU ကကူညီဖို့အသင့်ပေးလို့လည်းပြည်ရင်း EU ရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
သောကြညာကတူရကီနိုင်ငံအရှိချမ်းမှာလှုပ်ခဲ့တဲ့ပြင်းအား 6.8 ရှိတဲ့ငလျင်ကြောင့်မလို့တည်ဆုံးသူအနည်းဆုံး38ဦးထိရှိလာပြီဖြစ်ပါတယ်။မနီတင်နင်းအနေနဲ့ကတော့အပြတ်ပုံအောက်မှာအသက်ရှင်ကျန်နေသူတွေကိုကယ်ဆယ်ရေးသမားတွေကဆက်ပြီးတော့ရှာဖွေနေပါတယ်။အိခဲနေတဲ့ရာသီဥတုအောက်မှာကယ်ဆယ်ရေးသမား 4,000 နီးပါးကတူရကီရှစ်ဘက်ကအီလဇစ်မြို့မှာအပြတ်ပုံတွေကိုဆက်ပစ္စည်းတွေတုံးပြီးတော့ဖယ်ရှားရှင်းလင်းရေးနဲ့ပျောက်ဆုံးသူတွေကိုရှာဖွေနေကြတာဖြစ်ပါတယ်။အခုချိန်ထိတော့ဆောင်းအပြက်စီးရီအောက်ကနေပြီးတော့လူ45ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ငလင်ကျောက်ထိခိုက်ဒဏ်ရာရသူ1600ကျော်ရှိပြီးတော့73ဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။အခုလှုပ်ခတ်သွားတဲ့ငလင်ကဒေသဆန်တော်ချင်းတောက်ကြနေည8:55မိနစ်မှာ Sith Rise မြို့အနီးကိုဗဟိုပြုပြီးတော့လှုပ်ခဲ့တာဖြစ်ပါတယ်။တောက်ကြနေငလင်လှုပ်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲငလင်ပေါင်းအကျဉ်900ကျော်လှုပ်ခဲ့ပြီးတော့အဲ့ဒီထဲကအကျဉ်20ဟာပြင်းအား4အထက်မှာရှိခဲ့ပါတယ်ခင်ဗျာ။
American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့62ကြိမ်မြောက် Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကထိတ်တန့်ဆုကြီး၄ခုလုံးကိုဆုခူးသွားပါတယ်။ Grammy ဆုသမိုင်းမှာအခုလိုဆုကြီး၄ခုလုံးကိုဒုတိယမြောက်တယောက်ထဲရတာဖြစ်တဲ့အပြင်ပထမဆုံးအမျိုးသမီးအဆိုတော်ရရှိလာလည်းဖြစ်ပါတယ်။အကောင်းဆုံး Day Album ဆု Day Album တွေကအကောင်းဆုံးသချင်းဆုအကောင်းဆုံးသချင်းဆုနဲ့အကောင်းဆုံးအနုပညာရှင်သစ်ဆုတွေကို Billie Eilish ရရှိသွားတာပါ။အခုလိုဆုကြီး၄ခုလုံးကိုလွန်ခဲ့တဲ့39နှစ်တုန်းကပထမဆုံးရခဲ့တဲ့အဆိုတော်ကတော့အဆိုတော် Christopher Cross ဖြစ်ပါတယ်
။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့အတော်လဲဖြစ်မြောက်ကိုရီးယားနိုင်ငံမှာဩဇာကြီးသူတူလည်းဖြစ်တဲ့ Kim Jong Hin ကို6နှစ်အတွင်းမှာပထမဆုံးကြိမ်အများပြည်သူရှေ့ပြန်ထွက်လာတာတွေ့ရပါတယ်။သူဟာခင်မွန်းဖြစ်သူအရေးယူတက်ဖြတ်ခံရပြီးကြတဲ့ကလူမြင်ကွင်းက6နှစ်ကြာပျောက်နေခဲ့ပြီးတော့အခုတနင်္ဂနွေနေ့ကျတော့မှအစိုးရရုပ်သံသတင်းမှာပြန်ပြီးတော့မြင်လာရတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတရုတ်နိုင်ငံဝူဟန်မြို့ကစတင်ကူးစက်ပြန့်ပွားခဲ့တဲ့ဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်တဲ့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်နှုန်းဟာပိုပြီးတော့မှအင်အားကောင်းလာပြီးတော့တယောက်ကနေတခြားတယောက်ကိုကူးစက်နှုန်းကလည်းပိုတိုးလာတယ်လို့တရုတ်ပညာရှင်တွေကသတိပေးပါတယ်။အဆုတ်ရောင်ယောဂါလူမျိုးအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာဖြစ်စေတဲ့ဒီယောဂါကူးစက်ခံရသူကလူပေါင်း 3,000 နီးပါးကဘာတလွှားမှာရှိနေပါပြီ။တရုတ်နိုင်ငံမှာလည်းလူပေါင်း 56 ဦးထက်မနည်းသေဆုံးခဲ့တာကြောင့်အစိုးရတွေကလည်းဒီယောဂါကူးစက်မှုကိုတားဆီးဖို့ကြိုးပမ်းနေကြပါတယ်။ VOA သတင်းတောက်ဇရတိကဟုတ်ပေးပို့ထားတဲ့သတင်းကိုအောင်အောင်ပြောပြပေးပါရှင်။
တရုတ်ကျွန်းနှင်းကိုကျူစွာတဲ့နှစ်သိပ်ကူးပွဲပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပရမှာလူများစုဝေးကြည့်ရှုကြပါရယ်ဝူဟန်ဗိုင်းရပ်စ်လို့လည်းသိကြတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့သတင်းတွေကြားသိနေရချိန်မှာပဲရိုးရဝတ်စုံတွေတရုတ်နိုင်ငံအကနဲ့ကပြတာကိုလာရောက်ကြည့်ရှုကြတာပါချင်းသိအကအသင်းပဲရစ်ရဲ့အဖွဲ့ဝင်ဖရန်ဆွာက
ဆိုင်ဆန်ဇပတ်ဒီယောဂါကြောင့်အပြင်မထွက်ဘဲတော့နေမှာမဟုတ်ပါဘူးလုံးဆရာရှိတာလုံးရမှာပါဒီ virus ကနွားယူယောဂါလိုမျိုးဖြစ်ပေမဲ့လူတွေကိုယ့်အလုပ်ကိုဆက်လုပ်နေကြမှာပါ
ပြင်သစ်အာဏာပိုင်တွေကတော့ပြင်သစ်နဲ့ဥရောပတစ်ခွင်မှာဒီယောဂါထိန်းချုပ်ဖို့အရေးဆွေးနွေးနေကြပါတယ်ပြင်သစ်ကျန်းမာရေးဌာနပြောခွင့်ရ Jerome Solomon က
ဇာနုံမက်ထရန်ပလတ်ကမ်နူလာဗျွန်ဖဲပ
ူဟန်ကလေရင်စိုက်တုံးကလိုပဲ Charles de Gaulle စိတ်မှာကျန်းမာရေးအဖွဲ့တွေထားပြီးဆွေးနွေးသွားပါမယ်ဒီနေရာကတရုတ်နဲ့ဓာတ်ရိုက်အဓိကလေရင်ပြီးဆွေးနွေးနေတဲ့နေရာမို့လို့ပါ
ကမ္ဘာတလောယောဂပြန့်ပွားမှုနှုန်းမြန်လာတာကြောင့်ကျန်းမာရေးအာဏာပိုင်တွေကသတိထားစောင့်ကြည့်နေပါတယ်။တယောက်ကနေတယောက်ကိုကူးစက်ပြီးမှလည်းယောဂဆွမ်းအားပိုကြီးလာကြောင်းတရုတ်ကျွမ်းကျင်သူတွေကသတိပေးပါတယ်။တရုတ်အကယ်ဒမီအင်ဂျင်နီယာရင်းကတော်ဝင်သမားတော်လီလန်ချွန်က
ဝဟန်出来的人
ဝူဟန်မှာယောဂပိုကူးစက်ခံရသူတွေစီကနေတခြားဒေသကလူတွေစီကိုကူးစက်ကုန်ပါတယ်။တချို့ပြည်နယ်တွေမှာဆိုရင်တွေ့ရတဲ့ဗိုင်းရပ်စ်ကပိုပြီးပြင်းထန်လာတာကြောင့်အလွန်အန္တရာယ်ကြီးတယ်လေ။
ယောဂကုသခံရသူတွေအရေးအတွက်ဟာသိရှိနေရတာထက်ပိုနိုင်နေဆိုပြီးတော့လဲစိုးရိမ်မှုတွေရှိနေပါတယ်တရုတ်အာဏာပိုင်တွေကတော့ဒီယောဂထိန်းချုပ်ရေးတတ်နိုင်တာအလုံးလှုပ်ဆောင်နေတယ်လို့ဆိုပါတယ်တရုတ်ကျန်းမာရေးကော်မရှင်ကလီဘင်က
ယောဂဟာအသစ်ဖြစ်တာမလို့ဒီဗိုင်းရပ်စ်အကြောင်းအကုန်မသိပါဘူးယောဂဘယ်လိုဖြစ်လာခဲ့တယ်လဲဆိုတာကိုတခြားမသိတယ်လို့ပြန်ပွားနေတာကိုလည်းမသိတာကြောင့်လုံးဝမထိန်းချုပ်နိုင်သေးပါဘူး
ဝူဟန်ဒေတာကလူပေါင်းတန်90လောက်ကတော့အစိုးရကပြင်ပကဘာနဲ့အဆက်ဆံဖျက်တောက်ထားပြီးတော့ယောဂကုသခံရသူတွေကိုကုသပေးဖို့အထူးစေယုံတယုံနဲ့အမြန်ဆောက်လုပ်နေပါတယ်။အမေရိကမှာတော့တနင်္ဂနွေနေ့ထိကိုရိုနာဗိုင်းရပ်စ်ကုသခံရသူ5ဦးရှိကြောင်းအတည်ပြုနိုင်ပြီးတော့နောက်ထပ်လူတရာကိုတော့စောင့်ကြည့်နေပါတယ်။ကုသခံရပြီးချိန်ကစလို့နှစ်ပတ်အကြာမှာဒီယောဂလက္ခဏာစတင်ပြသတာဖြစ်ပြီးတော့လူအများဖျားနာကြတဲ့တုတ်ကွေးရာသီမှာဘယ်ဗိုင်းရပ်စ်ကြောင့်ဖျားနာလဲဆိုတာကိုသိရဖို့လဲအချိန်အနည်းငယ်လိုအပ်တယ်လို့ဆိုပါရခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ဖြစ်နေတဲ့တရုတ်နဲ့နယ်နိမိတ်ထိစပ်နေတဲ့မြန်မာနိုင်ငံနဲ့တရုတ်ကြားမှာကူးစက်မှုတွေမဖြစ်ပွားအောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတဲ့အခြေအနေကိုလည်းတင်ပြပေးချင်ပါတယ်မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတော့အဆုတ်ရောဂါဖြစ်ပွားနေတဲ့သူ16ဦးတွေ့ရတယ်လို့ယူနန်ပြည်နယ်ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာဘက်ကအရေးယူဆောင်ရွက်မှုတွေပိုတိုလှုပ်လာနေပါတယ်။ဒါပေမဲ့လည်းနယ်စပ်ကနေနေစဉ်ယာနဲ့ချီပြီးတော့ဝင်ရောက်နေတဲ့တရုတ်နိုင်ငံသားတွေကြောင့်ဒီရောဂါပိုးကူးစက်လာမှာကိုလည်းမြန်မာဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်မြန်မာကုန်သွယ်ရေးအတွက်အချက်အခြာကြားရဲ့ရွှေလီမြို့မှာယောဂဘုကုသခံရသူ2ယောက်ရှိနေသလိုကချင်ပြည်နယ်ကံပိုက်တီးမြို့နယ်မိုင်နေငယ်သာဝေးရဲ့တရုတ်ယူနန်ပြည်နယ်ထိန်ချုံမြို့မှာတော့ယောဂဘုကုသခံရတဲ့သူနောက်တစ်ယောက်ကိုထပ်တွေ့ရတဲ့အတွက်ယူနန်ပြည်နယ်ထဲမှာဒီယောဂဘုကုသခံရသူ16ယောက်ရှိသွားပြီလို့ယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကဇန်နဝါရီ26ရက်မှာအတည်ပြုကြေညာခဲ့ရဖြစ်ပါတယ်။ဒါကြောင့်မြန်မာဘက်နေဆက်မြို့တွေမှာယောဂဆိုင်ရာစစ်ဆေးမှုတွေနဲ့အတူနေဆက်အသွားအလာပိတ်ထားသလိုတားဆီးမှုတွေလည်းတိုးလုံလာနေရပါတရုတ်အာဏာပိုင်တွေဘက်ကရွှေလီမြို့လွယ်ကျဲနေဆက်ဂိတ်ကိုမနေ့ကပိတ်လိုက်ပါတယ်ဒါပေမဲ့မပိတ်သေးတဲ့ကံပိုက်တီးလမ်းမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့ကဧကသိန်းချီရှိတဲ့တစ်ရှူငပြောဆိုင်ခင်းတွေကိုဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကအသုံးပြုနေစေဖြစ်ပါတယ်ဒါကြောင့်ကံပိုက်တီးလမ်းကိုအဓိကထားပြီးစောင့်ကြည့်နေရလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
လူတွေတိကတော့ပြုကတာရှိပြီးပြလိုက်တယ်ဆိုတော့ကျွန်တော်တို့ကအတက်တာနဲ့စေးရတယ်ကျွန်တော်တို့ဒီငပြောဆိုင်ရှင်ကိုလာရလမ်းပေါ်ကမ်ပဏီမှာတော့လူထင်းချုံဘက်ကမပိတ်သေးဘူးမပိတ်သေးတဲ့ကျွန်တော်တို့ကမ်ပဏီကိုအထူးဦးစားပေးနေတာကျွန်တော်တို့စောင့်ကြည့်နေတာဒီလိုအပ်တဲ့ခြားတိုင်းနာတော့ပါစစ်စစ်တိုင်းပါကျွန်တော်လုပ်နေပါလေဆိုဟိုမပြောခင်တဲ့အချိန်ကျွန်တော်တို့လိုက်ပြီးလောက်တာတော့ခုလက်ရှိနေရပြီးတော့မရှိသေးဘူးခင်ဗျ
လွေကျဲကိတ်မှာလဲဗမော့ခရိုင်ကပြည်သူ့ကျမ်းမာရေးအဖွဲ့တွေစစ်ဆေးနေပြီးပန်ဝါဘက်မှာတော့အထူးဒေသတစ်အာနာပိုင်နေနဲ့ပူးပေါင်းလှုပ်ဆောင်နေရလို့ဝင်းကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ယူနန်ဘက်မှာအရေးပေါ်အခြေအနေတွေကြောင့်တေယူပို့ဆောင်ရေးကန့်သတ်လိုက်လို့မူဆယ်105မိုင်ကုန်သွယ်ရေးဆောင်ဟာရပ်တန့်သွားရဲ့အနေအထားရှိနေရလို့မူဆယ်ကုန်သွယ်အသင်းတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ28ရက်ကစလို့ဈေးကွက်ကိုပိတ်လိုက်တာပါ။အခြေအနေတည်ငြိမ်လာတဲ့အထိစောင့်ဆိုင်ပြီးမှကုန်တင်ကြဖို့ကိုလည်းကုန်တဲ့အသိဉာဏ်ကကြီးညာချက်ထုတ်ထားပါတယ
်။ဒီဘက်ဆိုင်ရာတော့စိုးရိမ်နေတာပေါ့။ဘောင်းတော့ဒီဘက်ရွှေဒီနဲ့မှုဆယ်ဆိုတာလည်းတော်တော်လေးကြီးတာပေါ့နော်။အယောင်းဝယ်တော့တော်တော်နေသွားတယ်ပေါ့။ဒီနေ့ဆိုရင်ပုံမှန်ပေါက်သေးတဲ့တစ်ဝက်လောက်ကျသွားတာပေါ့
။မှုဆယ်တတိဝက်လံကုန်စီတိုင်းဒူးဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်။စံပယ်ပြောင်းမှုကဏ္ဍနဲ့ငရှင်းကလုံးဝရပ်တန့်နေရလို့မှုဆယ်ကုန်တယ်တွေကပြောပါတယ်။
ဦးဆယ်မှာမဲတီလာမရှိတော့ရောင်းဝယ်ချက်သွားတာပြည်အဆိုင်မှမရှိတော့ဘူးပေါ့နော်အတချို့ဆိုလည်းအိမ်ထဲမှာနေကြတယ်ပြစ်သိပ်ပြတ်ကြတယ်အတချို့လူတွေဆိုရင်လည်းဆိုးရိမ်ကြတယ်ဆန္ဒရေးခါစီရောင်းဝယ်ကြတယ်စာလုံးစီလို့ပြောတယ်လမ်းပေါ်မှာလည်းကားရစ်တော်နေရတာပြည်အကားရစ်ဆိုင်က
နေစားကုံတွေမျိုးမူးဆဲဒေသခံတဦးဖြစ်တဲ့စံကုံတဲ့ဦးမင်းသိန်းပြောသွားတာဖြစ်ပါတယ်ကချင်နဲ့ရှမ်းနယ်နယ်မိတ်ထိစပ်နေရဲ့ယူနန်ပြည်နယ်တဲကထိန်ချုံပေါင်ဆန်းစောထုံတဲဟုံစတဲ့မြို့တွေမှာဝူဟန်အဆုတ်ရောင်ယောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း16ဦးရှိပြီးတီးတန့်ကျန်းမာရေးဌာနတွေမှာစောင့်ရှောက်ထားကြောင်းယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကထုတ်ပြန်ထားပါတယ်။ယောဂါဘူးကူးစက်မှုရှိနေတဲ့နိုင်ငံတချို့ကတော့ဟောင်ကောင်မကာအိုထိုင်ဝမ်ထိုင်ဂျပန်ကိုရီးယားအမေရိကန်ဗီယက်နမ်စင်ကာပူမလေးရှားနီပေါ်ပြင်သစ်ဩစတြေးလျဖြစ်ပါတယ် ယောဂဘူစတင်တွေ့ရှိခဲ့ရတဲ့ဝူဟန်မြို့ကိုကျန်းမာရေးဝန်ထမ်းတွေအဆက်မပြတ်ပို့ဝေးနေရပြီးစစ်ရုံတွေကလည်းနှာခေါင်းစီးနဲ့အကာအကွယ်ဝယ်စားတွေအချိန်မီအလုံးလောက်ထုတ်လုပ်နိုင်အောင်ကြိုးစားနေရကြောင်းစင်ဟွာသတင်းဌာနကဖော်ပြထားပါတယ်။
ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်သူတချို့ရှိလာနေတဲ့အခြေအနေပေါ်မှာဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတော့တွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာတဲ့အနေရကြီးမားလာတာနဲ့အမျှတရုတ်ပါဝင်ကမ္ဘာတဝှမ်းမှာတော့ကျန်းမာ ို့ကျန်းမာရေးပညာရှင်တွေကခန့်မှန်းကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့လူနာက5ဦးထိရှိလာနေတဲ့အတွက်လက်တလုံးမှာဗိုင်းရပ်စ်ပိုးရောဂါကူးစက်တဲ့အခြေအနေကိုသိရအောင်လို့အမေရိကန်မှာကူးစက်ရောဂါအထူးကူဆရာဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာခိုင်စင်ဆန်းကိုမယင်ချင်းနိုင်ငံဆက်သွယ်မေးမြန်းတော့သူကအခုလိုစပြောပြပါတယ်
။ဒီရောဂါအထူးအဖြစ်အသက်ရှင်လမ်းကြောင်းကိုဖြစ်ခဲ့တဲ့ရောဂါလို့ပြောလို့ရပါတယ်။သူကတခြားယောဂါတွေဖြစ်တဲ့အရင်တုန်းကတော်တော်ဆိုးွားခဲ့ SARS ပေါ့နော်ကြက်တုပ်ကွေးယောဂါမျိုးနဲ့လည်းဆင်တူပါတယ်ဒီအဆုတ်ကိုအဓိကတိုက်ခိုက်တယ်သူကတော်တော်ပြင်းပြင်းထန်ထန်တိုက်ခိုက်တဲ့အတွက်ဒီအဆုတ်တွေဟာရောင်ရမ်းပြီးတော့နမိုးနီးယားပေါ့နော်အဲ့ယောဂါကိုဖြစ်ပြီးတော့အလင်းမြန်နေမကောင်းကျန်းမာဖြစ်ပြီးတော့သိဆုံးကြတာများပါတယ
်ဒီ virus ပိုးကသူကဘလို့စပြီးတော့ကူးစက်လာတာလဲရှင်
ဒီ virus ပေါ်ကနာမည်ကတော့ coronavirus ပေါ့ဒီဟာကတော့အရင်ကရှိခဲ့တာပါဒါပေမဲ့အခုဖြစ်တဲ့အခုယောဂကူးစက်နေတဲ့ virus အမျိုးကတော့အရင်တော့နဲ့မတူဘဲနဲ့တမျိုးထူတဲ့ virus ပေါ့နော်သူကအရင်တော့ဖြစ်ခဲ့ SARS ဆို virus မျိုးနဲ့တူရတဲ့အဲ့လိုပဲပြင်းပြင်းထန်ထန်ယောဂကိုခံစားရသေးတယ်ပေါ့နော
် SARS လို့ဒီကြက်ငှက်ဒီတုပ်ကွေးပေါ့လေအဲ့ဒီ virus ပိုးကနေပြီးတော့ဟိုကူးစက်တဲ့ပုံစံမျိုးနဲ့အခု coronavirus ယောဂကူးစက်မှုရဲ့လက္ခဏာကရောဘယ်လိုကွဲပြားလဲရှင
်အဲယောဂလက္ခဏာတွေကတော့ထွက်ခက်ဆင်ဆင်တူတာပေါ့လေသူကကိုပူမယ်ချောင်းဆိုးမယ်အဲ့လိုမျိုးဖြစ်ပြီးတော့တဖြည်းဖြည်းနဲ့ဆိုးလာတာပေါ့နော
်ဟိုဗိုင်းရပ်စ်ပိုးကူးစက်တာကသူကလူလူချင်းကူးစက်တယ်လို့သိရပါတယ်ဒါပေမဲ့အဲ့လိုကူးစက်တဲ့အနေအထားရောဘယ်လောက်ထိရှိလဲရှင
်ဒီကိုရိုနာဗိုင်းရပ်စ်ကလေအဲဒီတော့ကျန်းမာတဲ့ကွေးလိုမျိုးပဲသူတို့ကထင်တာတရိတ်ဆန်တွေရလာတယ်ပေါ့နော်အထူးသဖြင့်အဲဝူဟန်မြို့ကအဲလိုမျိုးတရိတ်ဆန်တွေရောင်းနေသေးရတယ်လားလို့ထင်နေဒါပေမဲ့အဲ့ဒါလည်း confirm သိချာမဖြစ်သေးဘူးပေါ့နော်တချို့လူတွေကလည်းအဲဈေးမတော်ဘဲနဲ့ဖြားနေလို့ရရှိတယ်။အဲ့တော့အခုချိန်ကြီး confirm ဖြစ်လို့မရသေးဘူး။ဒါပေမဲ့လူအချင်းချင်းတော့ကူးနေရအောင်အခုတွေ့ရတယ်ပေါ့နော်။သူက influencer ပေါ့ဒီလိုမျိုးတုတ်ကွေးယောဂပိုးလို့ကူးစက်နေတူတယ်။သူကချောင်းဆိုးတာနေပြီးတော့သူများတယောက်ရဲ့နှာရည်တို့တွေးတို့ကနေဆက်လက်ကူးစက်နိုင်တယ်။အထူးသဖြင့်ဒီတလိပ်တွေချွဲတွေအမှုံတွေကနေပြီးတော့ကူးစက်နိုင်တယ်။နေမကောင်းတဲ့လူနဲ့ဒီယောဂဖြစ်နေတဲ့လူနဲ့အနည်းကအဲရှိရလူတွေမှာပို့ပြီးတော့ကူးစက်နိုင်နေပေါ့နော်အဲ့လိုမျိုးအခုလိုဖြစ်နေတဲ့ချိန်မှာကိုကမျက်နှာဖုံးနေပါရဲ့အုတ်ခါမယ်ဆိုလို့ရှိရင်ဒီယောဂပိုးကအသက်ရှူလမ်းကြောင်းကနေဝန်သားမှုလို့ယောဂကူးတဲ့နှုံးတော့တက်တာစီနိုင်မှာပ
ါဒီလိုကူးစက်တဲ့အခါမှာအခုဆိုရင်ဘာကြောင့်လဲဆိုတော့မူရင်းဒီစနစ်ကိုတော့မသိရသေးဘူးဒါပေမဲ့အခုဒီအမေရိကန်မှာရှိတဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနတို့ကနေပြီးတော့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘလို့တွေထိန်းချုပ်နိုင်ဖို့ပေါ့နော်ဒီဘာတွေဆောင်ရွက်နေတာတွေ့ရလဲရှင
်ဟုတ်ကဲ့ပါအခုဆိုလို့ရှင်ဒီပေါ့နော်အမေရိကန်ကယောဂကာကွယ်ရေးဌာနချုပ်ကနေပြီးတော့အဖွဲ့အစည်းတစ်ခုကိုဖွဲ့လိုက်တယ်ဒီကိစ္စကိုတာဝန်သက်သက်ပေးပြီးတော့ပေါ့အမြင်တဲ့ information တွေတည်ငြိမ်ချက်တွေအမြင်တဲ့update လုပ်နေရဲ့နောက်ပြီးတော့ဒီယောဂလက္ခဏာရှိတဲ့လူတွေကိုပေါ့နော်ဒီမှာလင်းမြန်ခွင်းတွေမှာစပြီးတော့စစ်ဆေးနေပြီသူတို့ကအခုဆိုလို့ရှိရင်တကယ်ကိုကြီးကြီးကျပေါ့နော်အဓိကနိုင်ငံခြားလူတွေဝင်တဲ့လင်းမြန်ခွင်းတွေဖြစ်တဲ့နော် Atlanta, Chicago, Los Angeles, New York, San Francisco မှာစတင်ပြီးတော့စပြီးစစ်ဆေးနေပြီပေါ့နော်အကယ်၍ဝင်လာတဲ့လူတွေမှာကိုပူရာချောင်းဆိုးတာရှိရဆိုရင်သူတို့ကစပြီးတော့စစ်ဆေးနေပါပြီသူတို့မှာအခုဆိုလို့ရှိရင်စစ်ဆေးတဲ့နေရာနေလည်းရှိပါတယ် PCR test တွေပေါ့နော်အဲ့လိုမျိုးဒီအစ်စ်တွေကြည့်ထွင်းထားပြီးတော့အမြန်စစ်နိုင်အောင်လည်းစူးစမ်းနေပါတယ်
ဟုတ်ကဲ့ကိုရိုနာဗိုင်းရပ်စ်ရဲ့ဒီအန်ဒီယာဘလောက်ကြီးလဲဆိုတာကောဒီအမေရိကန်ဘက်ကပေါ့နော်သိရလားရှင
် So အခုလောလောဆယ်ကတော့အမေရိကန်မှာ3ယောက်ပေါ့နော်3ယောက်က confirm ဖြစ်တယ်အဲ့တော့ဒီဆက်များများလာရင်တော့သူတို့ဟာဒီကိစ္စကိုအကြီးကျယ်အဲပေါ်ပြီးတော့တုံ့ပြန်မယ်လို့ဒီမှာထင်ပါတယ်။ဒါပေမဲ့အခုတောင်မှတော်တော်လေးကိုအဲသူတို့တွေကအရေးစိုက်ပြီးတော့ဒီကိစ္စကိုဆောင်ရွက်နေကြပါပြီ
။တရုတ်နိုင်ငံမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့လာနေတာနဲ့ပတ်သက်ပြီးတော့သူတို့ကာကွယ်ရေးတွေအပူတပြင်းအပြင်းထန်ဆောင်ရွက်နေရတယ်လည်းတွေ့ရပါတယ်။ဒါပေမဲ့ဒီလိုသူတို့ဆောင်ရွက်နေတဲ့နေရာမှာလုံလောက်မှုရှိလားဟိုဘယ်လိုမြင်ပါလဲရှင
်။အဲကျွန်မနေရတရုတ်ကတက်နိုင်သမျှသူလုံနိုင်တာကိုလုံနေလို့မြင်ပါတယ်။ဒါပေမဲ့အဲပို့ပြီးတော့ကျက်မတင်နေရတော့ကျမအထင်ခီးသွားတဲ့နေရာပေါ့နော်ဥပမာလင်းမြန်ကွင်းမှာအဲနေမကောင်းတဲ့လူတွေကိုပူနေတဲ့လူတွေချောင်းဆိုးနေတဲ့လူတွေကိုဒီထက်ပိုကျက်မမတ်စစ်ပြီးတော့အမှသွားခိုင်းပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်
ဒါကတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်တဲ့အခြေအနေတွေကိုအမေရိကန်ကကူးစက်ရောဂါအထူးကူဆရာဝန်ဒေါက်တာခိုင်စင်ဆန်းကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
ရရှိမှန်ပြမြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့အရေးပေါ်အခြေအနေကြုံရပါတယ်။သူတို့ယောဂဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတာစီပိတ်ပင်မှုတွေလုပ်နေရပါတယ်။တချင်းထဲမှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်။ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်ပွဲရှိသလဲ။ကိုယ့်ရဲ့နိုင်ငံတည်းကိုယောဂကူးစက်မှုမရှိအောင်လို့မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လားလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255954ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်တော်ရှင်ကိုကြိုဆိုပါတယ်ခင
်ဗျာ။မနက်ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ view ကနေအခုထုတ်လွှင့်ပေးနေတဲ့ radio ညနေခင်းအစီအစဉ်ပြပြချင်းပါပဲ။ view မြန်မာပိုင်းရဲ့ tv စီစဉ်ကိုည9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။စီစဉ်နေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှောတလှည့်ပြောပြပေးပါရှင
်။ American Basketball အကျော်အမော် Kobe Bryant ဟာတနင်္ဂနွေနေ့ကရဟတ်ရင်ပြတ်ကျသေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတ်ခိုက်ဝမ်းနည်းစကားဆုံနေကြပါတယ်။ Los Angeles မြို့ပြည်နာက Calabasas မြို့ပေါ်ရဟတ်ရင်ပြတ်ကျမှုအတွင်းအသက်42နှစ်အရွယ် Kobe Bryant နဲ့73နှစ်အရွယ်သူသမီး Gianna တို့အပါအဝင်ရဟတ်ရင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ဘတ်စကတ်ဘောပွဲအတွက်ရဟတ်ရင်ပြတ်ကျခဲ့တာဖြစ်ပါတယ်ဘာကြောင့်ရဟတ်ရင်ပြတ်ကျခဲ့တယ်လဲဆိုတာပြည်တော်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟတ်ရင်ပြတ်ကျတဲ့နောက်လူတွေမလာကြဖို့လည်းတောင်းဆိုထားပါတယ်တရုတ်ဝန်ကြီးချုပ်လီကဲချန်းဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့မှာသွားရောက်ပြီးတော့ကျန်းမာရေးအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ရောဂါထိ ंछ ုပ်ရေးဆောင်ရွက်မှုတွေကိုစစ်ဆေးခဲ့ပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူဟာ82ဦးရှိသွားပါပြီ။ဝူဟန်မြို့ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအဓိကနေရာဖြစ်တာပါ။ဗိုင်းရပ်စ်ပိုးမပြန့်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိတဲ့လူတွေကိုတရုတ်အစိုးရကသွာလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမလုံအောင်လဲတရုတ်နှစ်သစ်ကူပိတ်ရက်ကိုနောက်ထပ်3ရက်တိုးပြီးတင်းတဲလို့တင်းကနေနေကကြေညာခဲ့ပါတယ်။တရားစွဲခံနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှေ့နေတွေကအထက်လွှတ်တော်တရားခွင်မှာဆက်လက်ခုခံခြေပလျှောက်ထားနေချိန်မှာပဲနောက်ထပ်တပ်တွေတွေခေါ်ယူစစ်ဆေးဖို့ဒီမိုကရက်အမတ်တွေဘက်ကထပ်မံတောင်းဆိုနေကြပါတယ်။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုမလုပ်သေးရယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေဆိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးအကြံပေးဟောင်း John Bolton ကိုပြောကြားခဲ့တယ်ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာမို့ဒီမိုကရက်အမတ်တွေကထပ်ပြီးတော့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Joel Gill ဖြစ်ပါတယ်ရှင်။ ခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
ขณะนี้